နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါလေ။
တောတာရှင်များရှင်လန်းကျမ်းမာကြပါစေ။ဒီကနေ့နုပြိုသက်တာအတူယူစရာအစီအစဉ်မှာကျမကီတီနဲ့အတူကျမမက်နင်းစီကလည်းပါဝင်တင်ဆက်ပေးသွားမှာဖြစ်ပါလေရှင်။မက်ကီတီရေမင်္ဂလာပါ။မင်္ဂလာပါမနင်းစီ။တောတာရှင်များလည်းမင်္ဂလာပါနော်။မကီတီရေဒီနေ့အတွက်နားဆင်ရမယ့်အကြောင်းအရာလေးကိုပြောပြပေးပါအောင်ရှင်။ဒီတစ်ပတ်နှုတ်ပြတ်တတ်တာတွေ့ယူစရာအစီအစဉ်ကနေလူတွေကိုရင်မောပျော်ရွှင်စေခဲ့သူဘော့ဘ်ဟော့အကြောင်းကိုပြောပြချင်ပါတယ်။ဘော့ဘ်ဟော့ကို1903ခုနှစ်မှာအင်္ဂလန်နိုင်ငံအယ်တန်မှာမွေးဖွားခဲ့ပါတယ်။မိဘကသူ့ကိုလက်စလီထောင်းစ်ဟော့လို့မိခေါ်ခဲ့ကြပါတယ်။နောက်ပိုင်းကျမှသူကဘော့ဘ်ဆိုပြီးပြောင်းလိုက်တာဖြစ်ပါတယ်။ဘော့ဘ်ဟော့ဘာမွေးချင်း9ယောက်တည်းကပြင်စမမြောက်ဖြစ်ပါတယ်။သူတို့မိသားစုဟာ1909ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့လာခဲ့ကြတာဖြစ်တယ်။အိုဟိုင်းယိုးပြည်နယ်ကလစ်လန်းမြို့မှာအခြေချခဲ့ပါတယ်။ဘော့ဘ်ဟော့ကလေးကိုမိခင်ဖြစ်သူကတည်ချင်းဆိုတင်ပေးခဲ့တယ်။သူဟာကလေးဘဝကလေးကအတန်ကောင်းအဆိုးကောင်းဖြစ်ပြီးနောက်ပိုင်းကျမှသူဟာလူရှင်တော်မှတပါးတခြားဘာမှမဖြစ်ချင်ခဲ့ဘူးဆိုပြီးဘော့ဘ်ဟော့ကပြောခဲ့ပူပါတယ်။ဘော့ဘ်ဟော့ကလေးဟာကလစ်လန်ကကျောင်းမှာပညာသင်ကြားခဲ့ပါတယ်။ကျောင်းတက်ရင်းနဲ့တစ်ဖက်ကသတင်းစာရောင်းနဲ့အသားဆိုင်နဲ့ရှုဖက်နဲ့ဆိုင်တွေမှာအလုပ်ဝင်လုပ်တယ်။အထက်တန်းအောင်ပြည့်တဲ့အခါမှာတော့အကတင်းနဲ့အားကစားဘက်မှာတော့သူကလက်ဝဲကိုစိတ်ဝင်စားခဲ့ပြန်ပါတယ်။သူ့အသက်18နှစ်သားအရွယ်ရောက်တော့ပြက်ဆက်တွေမှာသူနဲ့အတူတွဲကားပြီးဖြောပြေဖို့သူ့ရည်စားကောင်မလေးကိုခေါ်ခဲ့တယ်။အဲ့ဒီမှာသူတို့ဟာဗရေသာကပွဲတွေမှာကပြအုံတော်ခံခဲ့ကြပါတယ်။အဲ့ဒီကပွဲမှာပြန်ဆက်တို့အဆိုအကဟာတာနဲ့တခြားတရုတ်ဆောင်တင်ဆက်မှုတွေပါပါပါတယ်။ကလစ်လန်ကဇက်ယုံမှာနာမည်ကြီးတရုတ်ဆောင်နဲ့တွဲဖက်ဖြောပြေးတင်ဆက်ဖို့အတွက်တရုတ်ဆောင်တွေခေါ်နေတယ်ဆိုတဲ့သတင်းကိုသူရရှိခဲ့တယ်။ဘော့ဘ်ဟော့ကသူ့အကပညာကိုတိုးတက်အောင်သူငယ်ချင်းတယောက်နဲ့ကျင့်နေပြီးတော့ဝင်လျှောက်တဲ့အခါသူရောသူ့တငယ်ချင်းရောအရွေးခံခဲ့ကြရပါတယ်။သူတို့ဟာနယ်လဲပရိသာကပွဲများမှာပါဝင်တရုတ်ဆောင်ခဲ့ကြရပါတယ်။နောက်ပိုင်းကျတော့ဘော့ဘ်ဟော့ဟာဂျော့ဘန်နဲ့အတူတွဲပြီးအဆိုအကအဖွဲ့တစ်ဖွဲ့ကိုတည်ထောင်ခဲ့ပါတယ်။အောင်မြင်မှုများရရှိခဲ့ကြတယ်။ဒါပေမဲ့သူတို့နှစ်ယောက်ကြာရှည်မမြဲခဲ့ကြပါဘူး။တရုတ်ဆောင်ဘဝကိုတမျိုးပြောင်းပြီးအသစ်ပြန်ဆောက်ဖို့အတွက်နယူးယောက်ကနေထွက်ခွာခဲ့ကြပါတယ်။ပင်ဆယ်ဗေးနီးယားကဇက်ယုံငယ်တစ်ခုမှဖျော်ဖြေတင်ဆက်ခဲ့ကြတယ်။အဖွဲ့ညမှာပဲပြိသက်ကြီးကဘော့ဘ်ဟော့ကိုရှေ့အနာဂတ်မှာဘာလုပ်လဲလို့မေးခဲ့ကြတယ်။ဒါကြောင့်ဘော့ဘ်ဟော့က9မိနစ်အချိန်ယူပြီးသူတို့ကိုဖျော်ဖြေတင်ဆက်မဲ့အစီအစဉ်တွေကိုပြောပြခဲ့ပါတယ်။ပြိသက်ကြီးကသူ့ရဲ့အတန်ဩစာကိုသဘောကျခဲ့ပါတယ်။ဇက်ယုံတာဝန်ခံကလည်းသဘောကျခဲ့တယ်။အဲ့ဒီနောက်ပိုင်းမှာတော့သူဟာတကိုယ်တော်ပဲတရုတ်ဆောင်ခဲ့တော့တယ်။ပြိသက်များကလည်းတစ်ခက်နဲ့အားပေးခဲ့ကြပါတယ်။ဘော့ဘ်ဟော့ဟာ1930ခုနှစ်နောက်ပိုင်းမှာ Broadway ကိုတကြော့ပြန်လဲရောက်ရှိလာခဲ့ပါတယ်။တေးဂီတာပြဆက်နဲ့ဖျော်ဖြေတင်ဆက်တဲ့အခါဝေဖန်ရေးဆရာတွေနဲ့ပရိသတ်ကြီးကပါသဘောကျနှစ်ထိုက်ခဲ့ကြတယ်။အဲ့ဒီပြဆက်ကသူ့ဘဝကိုအတော်ကြီးပြောင်းလဲသွားစေခဲ့ပါတယ်။တနေ့မှာတော့တရုတ်ဆောင်တစ်ယောက်ကနယူးယောက်မှာလာပြီးတချင်းဆိုနေတဲ့တေးသက်ရှင်အမျိုးသမီးငယ်တစ်ယောက်နဲ့ဘော့ဘ်ဟော့ကိုမိတ်ဆက်ပေးခဲ့ပါတယ်။တေးသက်ရှင်လေးရဲ့နာမည်ကဒေါ်လာရက်စ်ရီဒ်ပဲဖြစ်ပါတယ်။ဒေါ်လာရက်စ်နဲ့ဘော့ဘ်တို့ဟာ1934ခုနှစ်မှာလက်ထပ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီးဇနီးမောင်နှံဟာနောက်ထပ်69နှစ်လုံးလုံးအေးအတူပူအမျှပေါင်းသင်းနေထိုင်ခဲ့ကြပါတယ်။ပြဆက်လောကမှာအောင်မြင်ခဲ့တာကြောင့်ဘော့ဘ်ဟော့တယောက်ရုပ်ရှင်နယ်ဘက်ကိုကူးနိုင်ခဲ့ပြန်ပါတယ်။1938ခုနှစ်မှာတော့ရေဒီယိုအစီအစဉ်စီးရီးတစ်ခုကိုတင်ဆက်ဖို့သဘောတူညီခဲ့ပါတယ်။နောက်တစ်နှစ်မှာတော့ဖန်ဆိုရန့်သွားတိုက်ဆေးထုတ်လုပ်တဲ့ကုမ္ပဏီနဲ့ရေဒီယိုအစီအစဉ်တစ်ခုတင်ဆက်ဖို့သဘောတူလိုက်ပြန်ပါတယ်။အင်္ဂါနေ့ညစဉ်တင်ဆက်တဲ့သူ့ရဲ့ရေဒီယိုအစီအစဉ်ကိုလူကြိုက်များလာခဲ့ကြတယ်။ဘော့ဘ်ဟော့ဟာရေဒီယိုအစီအစဉ်တွေမှာနှစ်20လောက်ထိပါဝင်ခဲ့ပါတယ်။ရုပ်ရှင်နဲ့ဘက်မှာလည်းရုပ်ရှင်စက္ကားပေါင်း50ကျော်ဟာခေါင်းဆောင်မင်းသားအဖြစ်ပါဝင်တရုပ်ဆောင်ခဲ့ပြီးတခြားစက္ကား15ခါလောက်မှာတော့ဇက်ပိုဇက်ရည်များအနေနဲ့ပါဝင်ခဲ့ပါတယ်။အကယ်ဒမီဆုမရရှိခဲ့ပေမဲ့အမေရိကန်ရုပ်ရှင်လုပ်ငန်းကြီးကသူ့ကို5ချိန်တိတိဂုဏ်ပြုချီးမြှင့်ခဲ့ပါတယ်။1950ပြည့်နှစ်မှာတော့ရုပ်မြင့်သံကြားပါတရုတ်ဆောင်လာခဲ့တယ်။နှစ်ပေါင်း50ကျော်ကာလအတွင်းမှာတော့ဘော့ဘ်ဟော့ပါကမ္ဘာအနှံ့ခီးစံကအမေရိကန်တပ်ဖွဲ့များကိုဖျော်ဖြေတင်ဆက်ခဲ့ပါတယ်။အဲ့ဒီလိုပထမဆုံးဖျော်ဖြေတင်ဆက်ခဲ့တဲ့အချိန်က1940ခုနှစ်ဖြစ်ပါတယ်။အဲ့ဒီတုန်းကသူနဲ့အမှုပညာရှင်တချို့ဟာကယ်လီဖိုးနီးယားလေတက်အခြေစိုက်စခန်းစီသွားပြီးဖျော်ဖြေတင်ဆက်ခဲ့ကြပါတယ်။ ပေါ်ဟုတ်နဲ့သူ့အဖွဲ့ဟာဒုတိယကမ္ဘာစစ်ကြီးကာလအတွင်းစစ်သားတန်းပေါင်းများစွာကိုဖျော်ဖြေတင်ဆက်ပေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဥရောပနဲ့ပစိဖိတ်တောင်ပိုင်းစစ်ကန်တွေစီတွားရောက်ပြီးဖျော်ဖြေတင်ဆက်ခဲ့တာဖြစ်ပါတယ်။ ဒါအပြင်2019ခုနှစ်ကနေစပြီးနစ်စင်ခရစ်မတ်ကျော်ဖြေရေးအစီအစဉ်တစ်ခုကိုလည်းသူကလှုပ်ဆောင်ခဲ့ပါတယ်။အဲ့ဒီခရစ်မတ်တုန်းကသူတို့ဇနီးမောင်နှံဟာဂျာမနီကိုသွားပြီးဘာလင်မှာအမှုထမ်းနေတဲ့အမေရိကန်လေတပ်ကိုဖျော်ဖြေတင်ဆက်ပေးခဲ့ကြပါတယ်။နောက်ပိုင်းမှာတောင်ကိုရီးယား၊ဗီယက်နမ်နဲ့ လက်ဗနွန်နိုင်ငံတွေမှာအမှုထမ်းနေတဲ့အမေရိကန်တပ်ဖွဲ့ဝင်များစီတွားရောက်ဖျော်ဖြေခဲ့ပါတယ်။ထောင်998ဖြစ်နှစ်မှာသူတို့ဇနီးမောင်နှံဟာဆော်ရီအာရေဗျာကိုသွားပြီးဖျော်ဖြေခဲ့ကြပါတယ်။အဲ့ဒီအချိန်မှာသူဟာအသက်86ခုနှစ်ရှိနေပြီဖြစ်ပါတယ်။ဘော့ဖ်ဟော့ဟာအမေရိကန်သမ္မတအတော်များများနဲ့တည်ကျွမ်းခင်မင်သူလည်းဖြစ်ပါတယ်။သူ့ကိုသမ္မတအတော်များများကဂုဏ်ပြုချီးကျူးခဲ့ကြတယ်။သမ ချင်းမြင့်အနှင်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်ကြီးကဆိုရင်လေဘော့ဟော့ကို၄ချိန်တိုင်ချီးကျူးဂုဏ်ပြုခဲ့ပါတယ်။1998ခုနှစ်မှာကွန်ဂရက်လွှတ်တော်ကသူ့ကိုစစ်ပြန်သူရဲကောင်းအဖြစ်ဂုဏ်ပြုခဲ့ပါတယ်။နောက်တစ်နှစ်မှာတော့ဗြိတိန်ဘီယင်မကြီးအဲလစ်ဘက်ကဂုဏ်ထူးဆောင်သူရဲကောင်းစုကိုချီးမြှင့်ခဲ့ပြန်ပါတယ်။သူ့ရဲ့ရုပ်ရှင်သရုပ်ဆောင်မှုများနဲ့ဒုတိယကမ္ဘာစစ်ကာလအတွင်းမဟာမိတ်တပ်တွေကိုဖျော်ဖြေတင်ဆက်ပေးခဲ့မှုတွေအတွက်ဘီယင်မကြီးကအခုလိုချီးကျူးဂုဏ်ပြုခဲ့တာဖြစ်ပါတယ်။2003ခုနှစ်မေ29ရက်မှာကြာရောက်တဲ့ဘော့ဖော့ရဲ့မွေးနေ့ပွဲကိုကဘာတလွားမှာကျင်းပခဲ့ကြပါတယ်။အကြောင်းကတော့ဒီမွေးနေ့ပွဲကသူ့ရဲ့ယာပြည့်မွေးနေ့ပွဲဖြစ်နေလို့ပါပဲ။မွေးနေ့ပွဲအခမ်းအနားမှာဟောလိဝုဒ်ကထင်ရှားကျော်ကြားတဲ့နေရာတစ်ခုကိုဘော့ဟော့ရင်ပြင်ဆိုပြီးနာမည်ပေးကင်မွန်းတက်တဲ့အစီအစဉ်လဲပါဝင်ခဲ့ပါတယ်။စိတ်မကောင်းစရာကတော့အဲ့ဒီအခမ်းအနားကိုဘော့ဟော့တောင်မတက်ရောက်နိုင်ခဲ့တာပဲဖြစ်တယ်။သူအလွန်အမင်းအားနည်းနေပြီဖြစ်တဲ့အတွက်နောက်နှစ်လအကြာမှာတော့နေမကောင်းဖြစ်ပြီးအဆုတ်အေးအေးမိခဲ့ပါတယ်။ဘော့ဟော့ဟာ2003ခုနှစ်ဇူလိုင်28ရက်နေ့မှာကယ်လီဖိုးနီးယားနေအိမ်မှာပဲကွယ်လွန်သွားခဲ့ရှာပါတယ်။ဘဝအတွက်မှတ်သားစရာများဖြစ်ခဲ့ပါပြီ။အသက်ရှင်စဉ်အချိန်မှာဘာကိုအကောင်းဆုံးလုပ်ဆောင်ကြမလဲ။ဝိညာဉ်အသက်တာအတွက်အားဖြစ်စရာများကိုဖော်ပြပါစေ။ဘဝကိုအပြုသဘောရှုမြင်တတ်သူတို့ဟာအပြည့်သဘောဆောင်တဲ့မျက်မှန်မဲတတ်ပြီးဘဝကိုမောင်နှင့်မဲကြီးမြင်တတ်သူတို့ထက်ပိုပြီးအောင်မြင်တတ်ကြတာကိုတွေ့ရပါတယ်။အပြည့်သဘောရှုမြင်တတ်တဲ့စိတ်ဓာတ်ရှိတဲ့သူတို့ကတော့ကိုယ့်ကိုယ်ကိုအရှုံးနဲ့ရင်ဆိုင်ဖို့တာဆုနေခြင်းသာဖြစ်ပါတယ်။လူတယောက်ဟာသူဟာဆောင်ဝဲဖြေနိုင်မှာမဟုတ်ဘူးဒါမှမဟုတ်အကျင့်စိုးတစ်ခုမဖြောင်းနိုင်ဘူးလို့ထင်တတ်နေတဲ့သူဟာတကယ်ပဲသူထင်တဲ့အတိုင်းဖြစ်နေတတ်ပါတယ်ဒီလိုပဲယုံကြည်သူကျမတို့ဟာဘုရားရှင်ရဲ့ကောင်းမြတ်ခြင်းဒါမှမဟုတ်ပန်းတိုင်တစ်ခုကိုအကောင်အထည်ဖော်ဆောင်ဖို့ဘုရားသခင်ပေးသနာတဲ့စွမ်းရည်စုကျေးစုများအပေါ်တန်တရားနဲ့သင်္ကာမကင်းဖြစ်လာမယ်ဆိုရင်ကျမတို့ရဲ့အသက်တာမှာတန်ရှင်သောဝိညာဉ်တော်ရဲ့လှုပ်ဆောင်မှုကိုနောက်နေစေမှာဖြစ်ပါတယ်ဘုရားရှင်ဟာကျမတို့ရဲ့အတွေးရဲ့အာရုံများမှာဘဝကိုအပြုသဘောဆောင်တဲ့အမြင်များနဲ့ပြည့်စေပြီးပိုပြီးကောင်းမြတ်တဲ့လူသားများဖြစ်လာစေဖို့အလိုရှိပါတယ်။ဒီလိုမျိုးစိတ်ထားရှိနိုင်ဖို့အတွက်ကကိုယ်ကိုယ်တိုင်အားဖြင့်မတတ်နိုင်ပါဘူး။သာရဘုရားရှင်အားဖြင့်သာလျှင်တတ်နိုင်မှာဖြစ်ပါတယ်။ကျမတို့ရဲ့အတွေးခေါ်ဟာသာရဘုရားရှင်ရဲ့သဘောအမြင်နဲ့တစ်ထက်တည်းဖြစ်ရပါမယ်။ဘာကြောင့်လဲဆိုရင်သာရဘုရားဟာတမန်တော်မြင့်မြတ်သောတရားသောတန့်ရှင်းစင်ကြယ်သောနှစ်သက်ဖွယ်သောသူတစ်ပါးချီးမွမ်းဘဝဖြစ်သောအရာခတ်သိမ်းရဲ့အရင်အမြင့်ဖြစ်တဲ့အတွက်ကြောင့်ပဲဖြစ်ပါလေ။ဒါကြောင့်ကျမတို့ရဲ့အာယုံစူးစိုက်မှုဟာဘုရားရှင်အပေါ်မှာလောကဘတ်တော်အပေါ်မှာတည်နေမယ်ဆိုရင်ကျမတို့အပေါ်မှာတန့်ရှင်းသောဝိညာဉ်တော်ရဲ့တကောဟာစီစဉ်တက်ရောက်နေမှာဖြစ်ပါတယ်။ဖိလိပ္ပိဩရစာအခန်းကြီး၄အငယ်၈မှာညီကိုတို့တမန်တော်နှင့်ဆိုင်သောအကျင့်လျှောက်ပတ်သောအကျင့်ဖြောင့်မတ်သောအကျင့်တို့ကိုနှလုံးသွင်းကြလော့လို့တမန်ကျမ်းမှာဖော်ပြသောအသက်ရှင်နေထိုင်မှုများကိုတွေ့ရပါတယ်။မှန်ကန်တဲ့အတွေးခေါ်ဟာမှန်ကန်တဲ့အသက်တာကိုဥတည်ပေးလျက်ရှိပါတယ်။မှန်ကန်တဲ့အတွေးခေါ်ကိုတွေးခေါ်ရှုမြင်ပြီးအသက်ရှင်မယ်ဆိုရင်အဖဖျားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေမှာဖြစ်ပါတယ်။ရှင်မသက်ခရင်ခန်းကြီး၅အငယ်၁၆ထို့နည်းတူသူတစ်ပါးတို့သည်တင်တို့၏ကောင်းသောအကျင့်ကိုမြင်၍ကောင်းငင်ဘုံ၌ရှိတော်မူသောတင်တို့အဖ၏ဂုဏ်တော်ကိုချီးမွမ်းစေခြင်းကသူတစ်ပါးရှိ၌တင်တို့အလင်းကိုလင်းစေကြလော့ပိုပြီးကောင်းမြတ်တဲ့လူသားတယောက်ဖြစ်လာနိုင်ဖို့ပြင်ဆင်ထားရပါလိမ့်မယ်။သ ဒါကြောင့်ကိုကိုကိုမကောင်းမြင်တဲ့စိတ်သက်မျိုးထားရှိခြင်းမရှိရဘူး။ရှင်လန်းချမ်းမြေ့နေစေရပါမယ်။မိဖုရားတိုက်နဲ့ဥပမာပေးချင်ပါတယ်။မိဖုရားတိုက်ဟာလူတွေနှစ်သက်မြတ်နိုးစရာဖြစ်ပြီးစောက်ထားခြင်းမဟုတ်ပါဘူး။ပင်လယ်ထဲကိုရောက်ရှိလာတဲ့တင်မောအားလုံးကိုသူငင်းချမ်းသာခွင့်ရရှိစေခြင်းသာဖြစ်ပါတယ်။သူရဲ့လင်းအားဖြင့်လူသားအားလုံးကိုလူဒန်းစားမခွဲခြားပဲအလင်းပေးခဲ့ပါတယ်။ ဒါဟာအပြုသဘောဆောင်တဲ့စိတ်ဓာတ်လိုပဲဆိုချင်ပါတယ်။ကျမတို့အတွက်အပြစ်ကြွေးကိုဆက်ပေးပြီးအပြစ်တကိုးကိုချိုးဖဲခဲ့တဲ့အရှင်ဖြစ်တယ်။ဒီအရှင်ဟာကျမတို့အားလုံးကိုချစ်ပါတယ်။သူ့အလိုရှိရာကိုအကောင်အထည်ဖော်ပြီးဝမ်းမြောက်ဖို့အတွက်ခွန်အားပေးနေပါတယ်။ကောင်းမြတ်တဲ့လူသားတယောက်ဖြစ်ဖို့အတွက်နေ့စဉ်အသက်ရှင်စင်မှာဘဝကိုရှုမြင်တတ်တော်သူများဖြစ်ကြပါစေ။